ပင်တနိုင်ငံပဲရစ်မြို့မှာလူပေါင်း100တုံးဆယ်ကျော်တိတ်ဆုံးခဲ့ရတဲ့လွန်ခဲ့တဲ့10ရက်ကကျန်းဖက်တိုက်ခိုက်မှုတွေလို့မျိုးအလားတူတိုက်ခိုက်နိုင်တဲ့အန္တရာယ်တွေရှိတယ်လို့ဘယ်လ်ဂျီယံအစိုးရကတတိပေးခဲ့ပြီးတဲ့နောက်ဘရပ်ဆယ်မြို့မှာနေအောင်ယထားလိုင်းတွေကိုပိတ်ထားလိုက်ပြီးလူစီကားတဲ့နေရာတွေမှာတွာလာတာတွေကိုရှောင်ရှားကြဖို့လေတတိပေးချင်းအပြင်တမျိုးလုံးနှိပါဖို့တွာလာလှော တာပါစနေနေ့ကတော့ဒီမြို့တော်ဘရက်ဆဲကလမ်းတွေနဲ့ဘူတာယုံတွေကိုပိတ်ခဲ့ပြီးတော့လက်နက်အပြည့်ကင်ဆောင်ထားတဲ့လုံခြုံရေးတပ်ဖွဲ့တွေကကင်းလှည့်စောင့်ကြံနေကြတာလည်းဖြစ်ပါတယ်အာဏာပိုင်တွေရရှိခဲ့တဲ့ခိုင်လုံတဲ့သတင်းတွေအရလက်တလောစိုးရင်ရလောက်တဲ့ချင်းချောက်မှုရှိနေတာကြောင့်သတိပေးချက်ကိုအမြင့်ဆုံးအထိတိုးမြင့်လိုက်ကြောင်းဘယ်လ်ဂျီယံဝန်ကြီးချုပ်ချားလ်စ်မီရှဲကပြောဆိုခဲ့ပါတယ်လက်နက်တွေဖောက်ခွဲပစ္စည်းတွေနဲ့လူတချို့ကတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့နေရတော်တော်များများအောင်တိုက်ခိုက်ကောင်းတိုက်ခိုက်လာနိုင်တဲ့အထိစိုးရင်ရတယ်လို့ဝန်ကြီးချုပ်ကပြောခဲ့ပါတယ်ဝန်ကြီးချုပ်မှတ်ချက်ပေးပြောကြားခဲ့ပြီးပြောကြားခဲ့တဲ့ခိုင်လုံတဲ့သတင်းဆိုတဲ့အထက်မှာပဲရစ်ကတိုက်ခိုက်မှုတွေမှာအဓိကပါဝင်ခဲ့သူတဦးဖြစ်တန်နေရရှိနေပြီးတော့လွတ်မြောက်နေဆဲဖြစ်တဲ့ဆာလာအက်ဒီဆာလန်ဟာနန်းတော်ဒါမှမဟုတ်ဘူတာကြီးလို့ဘရက်ဆဲမျိုးကအများပြည်သူတွားလာတဲ့နေရာမှာသူ့ကိုယ်သူအသေးခံဘုံဖောက်ဖို့စီစဉ်ကောင်းစီစဉ်နေနိုင်တဲ့အလားအလာတွေရှိနေတဲ့ကိစ္စလည်းပါဝင်တယ်လို့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးသတင်းရက်ကွက်က VOAသတင်းတော့ဂျမီဓမ္မကိုပြောဆိုခဲ့ပါတယ်ပဲရစ်မြို့တိုက်ခိုက်မှုနဲ့တန်တရားရှိသူတဦးကိုဘရက်ဆဲမြို့ကအိမ်တအိမ်မှာလက်နက်တွေနဲ့အတူဖမ်းဆီးမိခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးတိုးမြင့်လိုက်တာလည်းဖြစ်ပါတယ်